ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံတော်ကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာအသံအဝင်အနေနဲ့သတိထားစောင့်ကြည့်ဖို့ကုလသမဂ္ဂလူခွင့်ရေးဒုက္ခရန်ဟင်းလေးကသူ့ရဲ့ဒီမြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာပဲတိုက်တွန်းသွားပါရဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာနိုင်ငံတကာကအာရုံစိုက်ဖို့လိုအပ်တဲ့အဆင့်ထိရောက်နေပြီလားဘယ်နေရာမှာလူခွင့်ရေးမှတ်တမ်းတွေတိုးတက်ဖို့လိုမလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အခုအရင်ဆုံးတော့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အချင်းယုံရေဝီရသဘောထားတွေကိုကြားချင်ပါတယ်သူတစ်ချင်းကတော့ဒီကျွန်တော်တို့ဒီရခိုင်ပြည်နယ်ကမတိမငင်အခြေအနေတွေပြချင်းပြည်နယ်ရှမ်းပြည်နယ်ကလက်နက်ကန်ပိပတ်တွေမှာလူခွင့်ရေးချိုးဖောက်မှုကိစ္စတွေကိုစိုးရိမ်နေဆိုပြီးတော့ဒီလူခွင့်ရေးထုတ်ကိုယ်စေရန်ကြီးလီကပြောထားပါတယ်ဆိုတော့အခြေအနေကနိုင်ငံတကာစောင့်ကြည့်ရမယ်အဆင့်ထိတကယ်ပဲရောက်နေပြီလားအရင်ဆုံးတော့ကျွန်တော်ဒီညီမချင်းမြန်မာအဖွဲ့ကကိုအောင်မျိုးမင်းရဲ့သဘောထားပြောပြပါဦးခင်ဗျာ
ဟုတ်ကဲ့ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကအခုမှရောက်နေတာမဟုတ်ဘူးခင်ဗျာနိုင်ငံတကာရဲ့အာယုံစိုက်မှုကိုရောက်နေတာနှစ်ပေါင်းတော်တော်ကြာခဲ့ပါပြီဒါကြောင့်မလို့ကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးအရာရှိကိုခန့်အပ်တာကိုယ်တိုင်ကဒီဟာနိုင်ငံတကာအာရုံစုဆိုင်မှုဖြစ်တယ်။နောက်တစ်ခါမြန်မာနိုင်ငံရဲ့ကိစ္စကိုလူခွင့်ကောင်စီမှာရောအထွေထွေနီလာခံမှာရောဆွေးနွေးခြင်းကိုယ်တိုင်ကမြန်မာနိုင်ငံရဲ့လူခွင့်ရေးကနိုင်ငံတကာအာဂျင်ဒါမှာအထူးသဖြင့်ကုလသမဂ္ဂအာဂျင်ဒါမှာရှိနေဆိုတာပေါ်ပြပါတယ်။ဒါပေမဲ့ဒီနှစ်နှစ်ကုန်ပိုင်းမှာဖြစ်ပျက်ခဲ့တဲ့ဒီရခိုင်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေအဲ့ဒီနောက်ပိုင်းမှာတော့ကျွန်တော်တို့ဒီစစ်စင်ရေးပုံစံနဲ့ဒီလိုမျိုးဖြည့်ရှင်းမှုဒီပေါ်မှာနိုင်ငံတကာပုံမှန်အာရုံစိုက်လာတယ်။အထူးသဖြင့်အရင်တုန်းကလူခွေကိစ္စကိုတင်းတင်းကြပ်ကြပ်မပြောတဲ့အာဆီယံနိုင်ငံအတွင်းမှာရှိတဲ့ကျွန်တော်တို့ဒီမလေးရှားဝန်ကြီးချုပ်ကိုယ်တိုင်ကဒီကိစ္စတွေပြောလာပြီးအာဆီယံမှာဆွေးနွေးလာတဲ့ချက်ကအရင်ကတည်းကပုံမှန်လို့အာရုံစုစိုက်တယ်။အထူးသဖြင့်တနင်္ဂနွေလုံးမှာဖြစ်နေတဲ့လူခွေကိစ္စတဲ့ဆိုင်ရင်ရခိုင်ပြည်နယ်မှာဖြစ်တော့ကိစ္စတွေပေါ်မှာပုံမှန်ဘလို့အာရုံစုစိုက်မှုရှိနေတာကိုတော့ကျွန်တော်ဒီနှစ်အတွင်းမှာစစ်စစ်ချာချာထစ်ထင်ရှာရှာတွေ့နေရပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီလူခွေလှူရှာသူတူဖြစ်တဲ့ဒီမမေစပယ်ဗျူလည်းမေးချင်ပါတယ်မမေစပယ်ဗျူကတော့သူချင်းဒီအချင်းဒေသဘက်ကအချင်းတွေကိုအာရုံစိုက်ပြီးဟိုလောက်ကိုင်းနေတဲ့လူလည်းဖြစ်တယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့လူခွေအချင်းတွေဟာနိုင်ငံတကာပို့ပြီးတော့ဒီအာရုံစိုက်ဖို့လိုအပ်တဲ့အဆင့်ကိုရောက်လာနေပြီလားခင်ဗျာ
အော်ဒီနိုင်ငံကတော့အခြေအနေကိုဖိုင်ဒီတာမှာရှိတဲ့လူ့စီစုပေါင်းမှုတွေရောအာရုံစိုက်ပိုင်းမှုကအောင်မြင်မှုကြောသွားတယ်လို့ဒီနှစ်ပိုင်းနေတဲ့မှာသိတတ်တာပေါ်ပြီးတော့တိုးလာတာကိုတွေ့ရပါတယ်။ဒါပေမဲ့လည်းနိုင်ငံကရဲ့အာရုံစိုက်ပိုင်းမှုကိုမရရှိနေတာကတော့ကျမတို့ဒီစစ်ပင်တင်နဲ့စံပင်နဲ့မြောက်ပိုင်းမှာသက်တော်ပေါ့နော်ဒီ2016နှစ်ကုန်ပိုင်းကနေစပြီးတော့ပြန်ပြီးအခြေအနေဖြစ်ပွားလာတဲ့ဒီအဲ့လည်းကိုင်းဒီပခါလေးနဲ့ပေါ့အထူးသဖြင့်တော့အရင်ကအဖြစ်နဲ့ပြီးသူတွေအနေထိုင်တဲ့ကျေးရွာတွေပေါ်လက်နက်ကြီးတွေတရောက်ပြီးတော့ထိမှန်ပောက်ကွဲမှုတွေကြောင့်ကလေးငယ်လေးတွေပေါ့နော်ကလေးငယ်တွေအပါအဝင်လက်ကြီးရဲ့အိုးတွေပေါ့အခြားအရက်ကအဖြစ်နဲ့ပြီးသူတွေဒီဆုံးလာတာတွေထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့အာရုံစုတိုင်းမှုရောပေါ့နော်ဒီမှာနိုင်ငံအစိုးရရဲ့ဖြေရှင်းစော်ရွက်မှုတွေကပါဒီပြည်သားအားမင်းနေတာကိုသိရပါတယ်အဲ့ကကြောင့်အာဒီအဲဒီမှာအချင်းဒေတာကလာတဲ့တိုင်းရင်းပြည်မျိုးသမီးတယောက်အနေနဲ့ဒီမှာပြန်လာတဲ့ဖြစ်ပွားနေတဲ့လူခွင့်ရေးချုပ်ပေါမှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာကလည်းအာဒီလက်လက်တကြပေါ့နော်ဟိုဒီဟိုရခိုင်ဒေတာမှာဖြစ်ပွားတဲ့လူခွင့်ရေးချုပ်ပေါမှုတွေဒါမကပေါ့တခြားတိုင်းရင်းသားဒေတာတွေမှာဖြစ်ပွားနေတဲ့ဒီစစ်မဲ့ပြည်ပခါနဲ့ဆက်နွယ်တဲ့လူခွင့်ရေးချုပ်ပေါမှုတွေပါဒီအာယုံစုလိုက်မှုနဲ့အဲဒီအလေးထားမှုပေါ့အလေးထားပြောဆိုမှုဟာဒီလိုအပ်နေတယ်လို့ဒီမှာကတော့အဲ့လိုရှိနေပါလိ
မ့်ရှင်။ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီအာရှလူခွင့်ရေးကော်မရှင်ကဦးမင်းလွင်ကိုလည်းရှိနေပါတယ်။ဦးမင်းလွင်သဘောထားရောခင်ဗျာအခုရှေ့ကဆွေးနွေးသွားကြတဲ့လူတွေအကုန်လုံးကတော့ဒီမြန်မာနိုင်ငံလူခွင့်ရေးကိစ္စရည်ပြဿနာရည်ရှိနေတာမှန်တယ်နိုင်ငံတကာလည်းအာရုံစိုက်နေတယ်ဒါပေမဲ့လည်းချင်းကပ်ပုံတွေမှာနည်းနည်းလေးဟိုကွဲပြားနေရတယ်ကိုသူကထောက်ပြသွားတယ်ရှိပါတယ်ဆိုတော့ဦးမင်းလွင်သဘောထားရောဗျ။ဟု
တ်ကဲ့ပါအဲ့တော့နိုင်ငံတကာမှာကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်ဝင်စားစောင့်ကြည့်နေတာအစောကအမျိုးမျိုးပြောသလိုပေါ့နော်အကာလအတန်ကြာခဲ့ပြီဖြစ်တယ်အဲ့တော့ရခိုင်ဆက်ဆက်ကကျွန်တော်ပြည်내ဘူးမစ္စတာကင်တာနာတို့လက်ထက်မှာလောက်ကန်ဆောင်ရွက်ပုံတွေနဲ့အခုမစ္စရန်ဟီလီလောက်ကန်ဆောင်ရွက်ပုံတွေကနည်းနည်းတော့ကွာခြားနေစရာတွေကိုကျွန်တော်တွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့ကအရင်နှစ်ယောက်တုန်းကတော့ဒီပြည်တွင်းဟိုမလာခင်မှာပဲပြည်ပမှာလင်းထိုင်းနိုင်ငံမို့နော်တိုင်းနိုင်ငံမှာရင်းစံပြပေးအဖွဲ့အစည်းကလာတဲ့ကိုကလေးကြီးရောနိုင်မဲ့အဖွဲ့အစည်းတွေအားလုံးကိုဖိတ်ကြားပြီးတော့လွတ်လွတ်လပ်လပ်ပြည်ဆောင်ပြီးတော့ပထမဦးဆုံးနားထောင်နေ ပြီးတော့မှတခါကျွန်တော်မြန်မာနိုင်ငံပြည်တွင်းလာတယ်လက်ရှိအခြေအနေကိုသူကိုယ်တိုင်မျက်မြင်လာပြီးတော့လေ့လာတယ်ပြီးတော့အဲ့ဒီအပေါ်မှာနှစ်ဖက်မျက်မျက်တာတာဖြစ်တဲ့အစီအခံကမျိုးကိုရေးသားပြီးတော့ဆောင်ရွက်ခဲ့တာမျိုးတွေတော့များများတွေ့ရတယ်အဲ့တော့ကျွန်တော်တို့အခုမစ်ရန်ဟင်းပြီးတဲ့ထက်မှာကျွန်တော်ဒီရခိုင်ဒီသောက်ကိုပဲဇောင်းပြီးလုပ်နေတဲ့ကိစ္စကတော့ကျွန်တော်အနေနဲ့ပြောရရင်တော့ဒါကတိတ်မမျှတာဘူးလို့ကျွန်တော်မြင်တယ်တကယ်လားလုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ရခိုင်အစိုးရလက်ထက်တုန်းကပြန်မလုပ်သေးတဲ့နိုင်ငံရေးကျင်းသာတရားရှိစေကြိုးဒီလိမ့်ရှိသေးတယ်နောက်ပြီးတော့တခါနောက်ထပ်တိုးနေတဲ့နိုင်ငံရေးကျင်းသာတော်များများလည်းရှိတယ်မတရားပြစ်ဒဏ်ချမှတ်ခံထားရတဲ့လူလည်းအယောက်90နီးပါးလောက်ပြည်ထောင်ကြခံနေရတယ်နှစ်ရှိထောင်းလာနေကြခံနေရတယ်ဆိုတာမျိုးကျွန်တော်တို့ရှင်းချက်ကြီးရသိရအဲ့တော့ဒီမြန်မာနိုင်ငံရဲ့တရားစီရင်ရေးကိစ္စတွေနောက်ပြီးတော့တခါတိုင်းရင်းသားပြည်သူလူထုတွေအပေါ်မှာဒီလိုဖြစ်နေတဲ့ကိစ္စတွေကိုထဲထဲဝင်ဝင်သိအောင်နှစ်ဖက်နှစ်နာတာဖြစ်အောင်အကြုံဆောင်ရွက်ခြင်းနဲ့အဲ့ဒီလိုမျိုးမဟုတ်ဘဲနဲ့အခုဒီလိုလာတယ်တွားလို့မရဘူးကျွန်မသိကျင်တယ်သူကမဖြေဘူးဒီလောက်နဲ့ပဲတွားတယ်ဆိုလို့ရှိရင်တော့ဒါကမှန်ကန်တဲ့အခြေခံကမျိုးဖြစ်လာလိမ့်မယ်လို့မထင်ဘူးအတော့ပေါ်မျိုးမျိုးပြောသွားတဲ့အချိန်မှာအာဖီယာမှာလည်းဒါထဲထဲဝင်ပတ်သက်လာတယ်ဆိုတာကမြေရှားကဒါသူ့နိုင်ငံရေးအခြေအနေကြောင့်သူ့နိုင်ငံရေးပါတီရဲ့ဩဇာအာဏာတက်ဖို့အတွက်ကျွန်တော်တို့မြန်မာနိုင်ငံကဒီပင်ဂါလီကိစ္စကိုညှီမောင်းထိုးပြပြီးတော့နိုင်ငံရေးအာရုံရဲ့အခြေအနေမျိုးသာဖြစ်တယ်။အဲ့တော့ဒါကိုကျွန်တော်လည်းနားလည်ဖို့လိုတယ်။အဲ့တော့ဒီရခိုင်ဒေသမှာရခိုင်လူမျိုးတွေခံစားနေရတာကိုရခိုင်ပြည်ကပေါ်ပြီးတော့တိုင်းနာလူမျိုးတွေကပို့ပြီးတော့ပြီပါဆရာအဲ့လိုမျိုးဖြစ်ဖို့မျက်မျက်တရဖြစ်ဖို့အတွက်လည်းဆောင်ရွက်တင်တယ်၊မိမြန်းတင်တယ်လူပဲကျွန်တော်ကတော့ပထမဆုံးပြောချင်ပါတ
ယ်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီဆွေးနွေးပွဲကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်သူတို့ကိုလည်းအလှည့်ပေးချင်ပါသေးတယ်ပထမဆုံးတစ်ယောက်ကတော့ကျွန်တော်ရေးမျိုးနဲ့ဒီမွန်ပြည်နယ်ရေးမျိုးဟိုရေးမျိုးကနေပြီးဥထုံးရေးဖြစ်ပါတယ်ဥထုံးရေးသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျအ
ဓိကအားဖြင့်ကျွန်တော်တရားဥပဒေအရှိမဒဏ်လူခံစားပိုင်ခွင့်မရှိတဲ့ဆိုပေါက်ခံရတာကိုเนาะကျွန်တော်တို့ဟိုကဘာလူခွင့်ရေးကြီးညာစရနံပါတ်9နဲ့နံပါတ်8ကပေါ့ဥပဒေရဲ့အကူအညီရယူပိုင်ခွင့်တွေမွန်ပြည်နယ်မှာမရှိကြတယ်ကိုကျွန်တော်တွေ့ရှိရတယ်ခင်ဗျအဲ့ဒါတွေအားနည်းချက်ကိုကျွန်တော်မွန်ပြည်နယ်ဖြစ်စဉ်အကြောင်းအရာကိုသက်ပြန့်ကြည့်တဲ့ခါကျတော့ဒီနယ်စိုးရဖွဲ့ရဲ့အားနည်းချက်ကိုဖြစ်ပေါ်လာတာကိုတွေ့ရတယ်ခင်ဗျဒါ ው လဲလူခွင့်ရေးပိုင်ဆိုင်ရာတွေလည်းနည်းနည်းလည်းတော့အစိုးရကိုပြည်ပြည်စီစီတုံးအားလေးပေးဆောင်ရွက်ပေးစီလိုပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ဦးထွန်းရေးကျေးဇူးပါတခုရောရှိပါတယ်ကျွန်တော်တို့အခုဒီမှာဆွေးနွေးဖို့ကကျွန်တော်တို့တကယ်တည်းရည်ရွယ်ထားတဲ့ဟိုအကြောင်းအရာတော့ဒီနိုင်ငံတကာကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးခြေနေကိုအာရုံစိုက်ဖို့တကယ်ပဲဟိုလိုအပ်တဲ့ခြေနေကိုရောက်နေတာနောက်တစ်ခုကဒီလိုလိုအပ်လာတယ်ဆိုလို့ရှိရင်လည်းဘယ်နေရာတွေမှာကျွန်တော်တို့ပြန်ပြီးတိုးတက်အောင်မြန်မာနိုင်ငံအနေနဲ့လုပ်ဖို့လိုတယ်ဆိုတော့ကျွန်တော်တို့အဓိကဆောင်ပေးပြီးဆွေးနွေးဖို့ရည်ရွယ်ထားပါတယ်ကျွန်တော်ဒီရခိုင်ပြည်နယ်အရေးကိုဟိုကျွန်တော်ဒီတိုင်းသားရေးလို့ဒီလို subject တစ်ခုရင်းအလိုက်ကိုအသေးစိတ်ဆွေးနွေးဖို့တော့ကျွန်တော်ဟိုရည်ရွယ်မထားပါဘူးဒါတွေကဆွေးနွေးဖို့လိုအပ်တာတော့မှန်ပါတယ်ဒါပေမဲ့ကျွန်တော်ဒီနေရာမှာဟိုဆွေးနွေးဖို့တော့ကျွန်တော်အစီအစဉ်မရှိပါဘူးဆိုတော့ဒီပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေလည်းပဲကျွန်တော်တက်နိုင်တယ်မြတ်ဒီကိစ္စတက်စားလို့ရှိရင်ကျွန်တော်ဒီနိုင်ငံတကာနဲ့ကျွန်တော်တို့ထိတွေ့ဆက်ဆံမှုတွေအပိုင်းကိုကျွန်တော်စောင်းပေးပြီးအထူးဟိုအာရုံစိုက်ပြီးတော့ဆွေးနွေးပေးဖို့ကျွန်တော်မြစ်တာရခင်နေပါတယ်ဆိုလိုတာတခြားကြောင့်မဟုတ်ပါဘူးဒီခုလတမကလို့ဒီနိုင်ငံတကာတိုင်းဝမ်းလူချင်းခွင့်ရေးချင်းနေနဲ့ပတ်သက်လို့စောင့်ကြည့်ပါလို့ပြောရတဲ့နေရာမှာဆော့ဆော့လို့ပေါ့လေဟိုချင်းကပ်ပုံတွေသဘောမကျတဲ့အားမျိုးတွေလည်းကျွန်တော်တို့ကြားပါရတယ်။အထူးသဖြင့်ကတော့ဒီအရင်အစိုးရနဲ့မတူဘဲနဲ့အနယ်အရသာအစိုးရလက်ထက်မှာဒီလိုစောင့်ကြည့်ရမျိုးဝေဖန်ထောက်ပြတာမျိုးတွေမလုပ်သင့်ဘူးဆိုတော့သဘောထားမျိုးတွေရှိတဲ့လူတွေလည်းရှိကြပါရတယ်။ဆိုတော့ကျွန်တော်တို့လက်ရှိအခြေအနေမြန်မာနိုင်ငံလိုအခြေအနေမျိုးကပေါ်လေဒီအရသာအစိုးရလက်တက်လာပြီးဒီမိုကရေစီကိုလည်းရှေ့ရှုနေတဲ့အချိန်မှာတစုံတရာအချိန်ပေးစင်နဲ့နားလည်ပေးစင်နဲ့တို့ဒါကြောင့်အရန်တကာရောပေါ့လေစောင့်ကြည့်ရထောက်ပြရမျိုးတွေမလုပ်တင်မှုလို့ယူဆပါသလားကိုအောင်မျိုးမင်းရဲ့သဘောထားဆွေးနွေးပြပါဦးခင်ဗျာ
နင်ပုပ္ပနင်ပြောလို့ရှင်တော့ဒီလူခွင့်ရေးဆိုတဲ့ဟာကအချိန်တိုင်းနေရာတိုင်းအစိုးရတိုင်းကိုကျွန်တော်တို့စောင့်ကြည့်ဖို့လိုအပ်ပါတယ်စောင့်ကြည့်တဲ့နေရာမှာတော့ဒီအဆင့်ကတော့ကျွန်တော်နိုင်ငံတော်အဆင့်နဲ့ပဲလုံလောက်လားနိုင်ငံတကာအဆင့်နဲ့လုံလောက်လားဒါကတော့အစိုးရဘဝမှုတည်ပြီးတော့ကျွန်တော်တို့ပြောလို့ပြောရမှာဖြစ်ပါတယ်အဲ့တော့ဘယ်အစိုးရကိုစောင့်ကြည့်ပါပဲဆိုတော့စောင့်မကြည့်ပါနဲ့ဆိုရမှာမျိုးမဟုတ်ဘူးလူခွင့်ရေးကိုစောင့်ကြည့်ခြင်းအပြင်အစိုးရတိုင်းအတွက်ကောင်းကျိုးရှိပါတယ်။ဘာကြောင့်လဲဆိုတော့တခါတလေသူတို့အနေနဲ့သတိမမူမိတဲ့အကြောင်းအရာတွေကိုထောက်ပြခြင်းအပြင်လူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်ပြီးမဖြစ်အောင်တားဆီးနိုင်တာဒီတဲ့ပုံမှုအားကောင်းအောင်လှုပ်ဆောင်နိုင်တဲ့အခွင့်အလမ်းတွေပေးတာဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဘယ်အစိုးရကိုမဆိုလူခွင့်ရေးချိုးဖောက်မှုကိုကျွန်တော်ပြောရမှာပါ။ခုနကတော့ပြောသလိုလက်ရှိအခြေအနေမှာကတော့ NLD အစိုးရအနေနဲ့ဒီတခြားလုပ်ငန်းတွေအများကြီးရှိတယ်ဒါကြောင့်မလို့ เจเจลางลางมาเจอบ้านเนี่ยสุดยอดฮะก็เราจะตัวเองอายุสามตัวเรื่อยๆชิ้นใหญ่มาเลยแต่พี่แม่จันทร์เราใจมาลูกคุยชูฟ้ามือกาเวบุกอ่ะโซย่าอะไรเนี่ยดาวเองพี่ป่าเลยแต่ถ้าลูกคุยเนี่ยพัฒนาไปแล้วลูกยังงูกาเวไปยามเองดาวเองนี่ยันยังที่สาวไปเลยโซย่าดาวเองพี่เด็ดด้วยจันทร์เราสาวจีบุลูกอ่ะป่าเลยแต่พี่แม่อายุโซย่าลูกมีจันทร์เราตีเก๋กูมีอะไรมาลูกคุยชูฟ้ามือกี่สี่มีเดปูบ้างสาวยังมุ่งมั่นชีวิตอะกูรู้ลูกคุยชูฟ้ามือดีชีนี่ดีใจอ๋อโซย่าก็ปูบ้างสาวยังเด็กสุดลุ่ยเนาะแต่ก็จันทร์เราโซย่าเย่ลูกคุยบอลลีซ่ามุ่งเปลี่ยนเลยจะตายอ่ะพี่เด็กด้วยทำยุคสายเลยชีเด็กเด็กสุดอ่ะกูตบปากเต็มมาเลยครับ
โอเคเจสุว่าสุดอ่ะกูสุดสุดอ่ะที่สุนุจ่าเอ้โอ้ปกุยมาสุดสุดมาสุดมีสบายชีวิตท้าวพี่อาตาบ่เลยโอ้มีมันเองมาลูกคุยชูฟ้ามือชีนี่ลูกคุยเนี่ยปัตเตอร์เด็กจะต้องอะไรชีนี่จะมันเนี่ยทำไมแม่เนี่ยไงไอ้ยุมาดูรายชื่อเนี่ยนารู้ว่าเช่นกับปุ่นเนี่ยเลยเว้ยไม่มีอะไรที่เดือดร้อนตัวเราอยู่พี่ว่าเราตุยอะไรสุดโลกที่ลุงอยู่ปุ่นเนี่ยงั้นก็ปุ่นชื่อเนี่ยมันเช่นกับปุ่นเนี่ยล้วนเนี่ยสุดเราอยู่ว่าถ้าที่ลุงชื่อเนี่ยมีอยู่ที่ชื่อเนี่ยสุดเราโอ้งั้นก็เว็บที่ถามว่าอุ้มที่ยังอีกอยู่หรือที่คุณเราต้องการไต้หวันเว็บที่ที่มันงั้นมาชื่อเนี่ยชื่อเนี่ยที่ลุงที่ลุงชื่อว่าเลยอารมณ์ไม่มีอะไรจะลบไปสุดพี่ตัวป้าสู้วันนี้เนี่ยมันลุง
แล้วไหนมาเลยแต่พ่อมาจ
ัง
เ
ลยโอเคแม่ไม่ใช่อยู่พี่เปล่าเนี่ย
โอเคจ้ะโอเคพี่ก้าวเราลูกลูกยอมเลยแต่มาลูกก็ลูกคนนี้ชอบมือลูกเปล่าเลยค่ะมาอุตมะที่ที่ได้เจอกันทั้งทั้งมือคุณยูโอ้ยาชิโอ้ดูอันนี้เลยดูอันเสร็จเลยที่ยังการเนี่ยแต่มาลูกฮะอะไรกูนั่นไงนะคะเสียไม่เข้าใจเพื่อนที่ยาวเสียกันค่ะป่าวเองแต่มาลูกนั่นไงเสียอะไรกันเนาะဒီကနေ့ကတော့ဆောင်းမှုပြင်ပြီးလေကိုဆက်တောက်ထားတာဓမ္မမုံရယ်လည်းဆက်တောက်ခံထားရတာကိုဟိုခွင့်ပြုချက်မပေးတာကိုကျွန်တော်တို့အရရှိဖို့အတွက်ကြိုးစားတာပေါ့နော်အဲဘယ်လိုအချိန်မျိုးမှမကျိုးဘဲအစိုးရတစ်ချက်မှမကျိုးကျွန်တော်တို့ဟာဟိုစစ်ဖြစ်နေတဲ့အချိန်မျိုးမှာပြည်ပကဖြစ်နေတဲ့အချိန်မျိုးတွေမှာအရေးတော်အချိန်တွေအားလုံးမှာအဒီနိုင်ငံသားတွေအနေနဲ့လိုအပ်တဲ့ဒီတိုင်းကတော့ဆောင်းမှုပြင်ပြီးလေကိုရရှိအောင်လုပ်ဆောင်ပေးရမယ်ဟာကပသနာမှတာဝန်ကတော့နိုင်ငံတော်ဆွေးရတဲ့တာဝန်ပေါ့ဒီကမှာဒီနိုင်ငံကအစိုးရများဟာလေတာဝန်ရှိကြပါတယ်ပေါ့နော
်။အဲ
ကျွန်တော်တို့မှာအခုလက်ရှိဖြစ်နေတဲ့အခြေအနေကအဲ့ဒီလိုအစိုးရပြည်ပကြားကောင်းနေပေါ့နော်။ဒါကြောင့်ကတော့ထောက်ထားမှုပြည်သူတွေများရှိတဲ့အတွက်ကြောင့်အငတ်ပြီးတုံများတော့မယ်ပေါ့။ပြီးတော့လုံးတုံနဲ့အတွေ့အကြုံတွေမှာမမီရတဲ့အတွက်ကြောင့်ကျွန်တော်တို့အခုဆိုရင်ဟိုပြုတ်ပြီးတဲ့အထိငယ်ချက်ကိုဖျက်တော်ပြီးတော့မှဖြစ်ပြေးတူးဆောင်နေရတာရှိတယ်။ဒါဒီအားလုံးဟာ emergency တွေကအဲ့လိုလေကျွန်တော်တို့ဒီဒီကန်ဒီတာမှာဆိုရင်လည်းပေါ့နော်ဒီလိုဒီလိုပြောမလဲဒီပတ်ချက်မှုတွေခိုင်းပြီးထုတ်နောင်မှုတွေအဲပြေလေဓာတ်ရိုက်တဲ့ကျမတို့ဗီဒီယိုမီဒီယာရဲ့ဒီချက်လေးတောင်းထားတယ်ဒီလိုခါကျတော့ဟိုဒီလိုအစီအစဉ်တွေကိုပြည့်စုံရှုထားတာပဲဖြစ်ဖြစ်ဓမ္မမဟုတ်ရင်လည်းဆောင်ရွက်ပြီးဖြစ်မဲ့အကူအညီတွေကိုရရှိအောင်မဆောင်ရွက်တာပဲဖြစ်ဖြစ်ဟာဟိုဒီလိုနည်းနဲ့မှပေါ့နော်ဟိုအတောင်းကြလို့မကောင်းတဲ့ကိစ္စဖြစ်တယ်လို့ကျမကတော့အဲ့လိုယုံကြည်တယ်အဲ့တော့လူစီကိုလေးစားလိုက်နာတဲ့အဲဒီအစိုးရတရဖြစ်မယ်လို့ကျမတို့အားလုံးကလည်းယုံကြည်ပြီးတော့မဲပြီးလို့ဖြစ်ကြတာဖြစ်တယ်ပေါ့နော်နိုင်ငံတကာအစိုးရတွေအနေနဲ့လည်းဒီမှာနိုင်ငံမှာရှိတဲ့လူစီအခြေအနေတိုးတက်ကြောင်းလဲမှုတွေကိုဟိုနိုင်ငံတွေမှာရှိတဲ့အထူးသဖြင့်ဒီလူစီနဲ့ပတ်သက်ပြီးတက်ကြွလှုပ်ရှားသူတွေရဲ့အဲဒီအတန်နဲ့သူတို့ရဲ့ထောက်ပြချက်တွေကိုဟိုလက်ခံမှားဆောင်စဉ်းစားပြီးစိတ်ဝင်ပြီးတော့မှ
အဲတိုးတက်ကြောင်းလမ်းမှုအခြေအနေတွေကိုလည်းဖုံးဖြတ်တင်တယ်ပေါ့နော်အဲ့လိုပြောတာတော့မှန်ပါတယ်ဟုတ်ကဲ့ကိုမီထားနေကတော့ဟုတ်ကဲ့မက်မေဆိုပြီးကျွန်တော်ကိုမင်းလွင်ကိုလည်းအလှည့်ပေးချင်ပါသေးတယ်ကိုမင်းလွင်ဆိုပေါ်တာရောခင်ဗျာတခြားမဟုတ်ဘူးဆက်စွားလူပေါ်လေအခုကကိုမင်းလွင်ကိုလည်းထောက်ပြသွားတယ်ဟိုကျန်တဲ့ဒေသကြီးမှာမှာချင်းစလို့ရှိရင်လည်းဟိုဒုက္ခတွေထွက်ပြေးရတယ်နေရက်ဆုံးရတယ်အဲ့လိုပြဿနာတွေပေါ်နေတယ်ဟိုရခိုင်မှလည်းဖြစ်တယ်တလားလူပေါ်လေဟိုဖြစ်နေတဲ့ဟိုပေါ်ပါရအတိုင်းတာတွေကတော့ဟိုပြောလို့ရှိရင်တော့မသေးလာဘူးဒါပေမဲ့လည်းအာယုံဆိုင်မှုကြတော့ကွာနေတယ်ဆိုပြီးတော့ဟိုပြောထားတာဆိုတော့ဒီလိုမျိုးအခြေအနေမှန်နေကိုနိုင်ငံတကာအတိုင်းဝိုင်းဥမာကုလသမဂ္ဂလိုအတိုင်းဝိုင်းမျိုးတွေကနားလေသဘောပေါက်လာအောင်အစိုးရအနေနဲ့ဘာဖြစ်လို့မလုပ်နိုင်တာလဲအစိုးရအနေနဲ့ဟိုမလုပ်နိုင်တဲ့အခက်အခဲတွေများရှိနေလားခင်ဗျ။
အခက်အခဲတွေရှိနေလားဆိုတော့အခုရန်ကြီးရဲ့ခီးစဉ်မှာပဲကျွန်တော်တို့ဥပမာအပြင်ရှိပေါ့နော်ကချင်ပြည်နယ်ကိုသွားတယ်သွားခြင်းနဲ့ဒေသကိုအစိုးရကကွာမှုခွင့်ပြုပြီမဲ့လေလုံခြုံရေးအရာခွင့်မပြုနိုင်ဘူးဆိုတဲ့အတွက်မသွားခဲ့ရဘူး အဲ့တော့အဲ့ဒီလိုမျိုးကိစ္စမျိုးတွေကဒါမကောင်းတဲ့ကိစ္စမျိုးဖြစ်တယ်လေအစိုးရတရားအနေနဲ့တာဝန်ယူပြီးဆိုလို့ရှိရင်တမတော်ကနေပြီးတော့လိုအပ်တဲ့လုံခြုံရေးအပိုင်းကိုဆောင်ရွက်ပြီးတော့လိလာကျင်တာလိလာဖို့အတွက်ဆောင်ရွက်ဖို့တင်တာပါနော်အစိုးရကတော့ကဲသွားလို့ရောရတယ်ခွင့်ပြုလိုက်တယ်သို့တော်လည်းပဲဒေသဆိုင်ရာရောက်တဲ့အခါကျတော့နေပြည်တော်ကြီးရခွင့်ပြုနိုင်တဲ့အတွက်မသွားခဲ့ရဘူးဆိုတော့အဲ့ဒီလိုမျိုးတွေကတော့မကောင်းဘူးဗျာအဲနောက်တစ်ခါအခုကျတော့ရခိုင်ဒေသကိုသွားတယ်သွားတဲ့အခါကျတော့အဲသွားလို့ရပြန်တယ်အဲတော့ပြန်ပြီးတော့စဉ်းစားကြည့်ရင်ပေါ့ဗျာဒီနိုင်ငံတကာရဲ့အာရုံစိုက်မှုကဘယ်ဘက်များနေလဲများနေတဲ့ဘက်ကပဲသွားခွင့်ပြုတာလားကျန်တဲ့ဘက်ကခွင့်ပြုတော့ဘူးလားဒါကကျွန်တော်မြင်ရမယ်အခြေအနေမျိုးဖြစ်တယ်အဲတော့နောက်တစ်ခါကျွန်တော်ဒေသအတွင်းမှာလှုပ်ရှားနေကြတဲ့ဒီ NGO တွေရော INGO တွေရောအကုန်လုံးပါပေါ့နော်ဒီဒေသအတွင်းမှာဖြစ်နေတဲ့ပြဿနာတွေကိုနိုင်ငံတကာပေါ့အောင်မပို့နိုင်လို့ဒီလိုမျိုးဖြစ်တာလားကျွန်တော်ထင်တာကတော့အဲ့ဒီလိုမျိုးမပေါက်အောင်မပို့နိုင်လို့တော့မဟုတ်ဘူးဗျ။ဒါဒါပေမဲ့သူတို့လာတဲ့ယူရချက်ကတမျိုးဖြစ်နေလို့ဒါဒီလိုမျိုးကြီးရင်ဆိုင်ကြုံတွေ့ရတယ်လို့ကျွန်တော်တော့မြင်ပါ
တယ်။ဟုတ်ကဲ့ကျေးဇူးပါကွန်မန်လေးဝေးကျွန်တော်တို့စုနေဘက်အတွက်ကိုဆက်သွယ်ထားတဲ့ပုံကူတယောက်လည်းရှိနေပါတယ်။ကျွန်တော်တို့ဒီသခိုင်းတိုင်းမော်လိုက်မျိုးကဦးတန်းအောင်မှာဦးတန်းအောင်ရဲ့သဘောထားကိုလည်းစုနေပါခင်ဗျာ။ဟုတ်ကဲ့ပါခင်ဗျာ
။ကျွန်တော်အနေနဲ့စုမိရရင်တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးနည်းရရင်တော့နိုင်ငံတကာရဲ့အကူအညီမှုကလည်းပဲအပြည့်အဝလိုအပ်တယ်လို့မြင်ပါတယ်ပြီးတော့နိုင်ငံတကာအနေနဲ့လည်းအပြည့်အဝကူညီကြပါလို့လည်းကျွန်တော်အနေနဲ့မျှတရရခံလိုက်ပါတယ်ပြီးတော့လက်နက်ကိုင်နှစ်ဖက်စလုံးကြီးမားသောအတ္တမာနတွေခွာချပြီးဒီရတမာရီပညာထုတ်သုံးရကိုအလေးထားဆောင်ရွက်ကြပါလို့လည်းမျှတရခံလိုပါတယ
်ဟုတ်ကဲ့
ပါဒါအဲ့လေပါခင်ဗျာဒီတူတဲ့ငင်္ဂဟာမလဲမစီဖြစ်ပါလို့စိုက်တော်နေစိုက်တော်ဆောက်ရခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
မထမ်းနေတာ
โอเคကျေးဇူးပါကျွန်တော်တို့ဒီအမေရိကန်ပြည်အောင်စုကမောင်တဒနာကလည်းပဲကျွန်တော်တို့စာတစောင်ပေးပို့ထားပါတယ်ကိုကျန်နိုင်ရေကျွန်တော်တို့ကျေးဇူးပြုပြီးဖတ်ပြပါဦ
းဟုတ်ကဲ့ပါမြန်မာနိုင်ငံမှာတက်မတော်ကဆိုးရအုပ်ချုပ်မှုအောက်ကိုမရောက်သမျှကာလပတ်လုံးတက်လာသမျှအရသာဆိုးရတိုင်းလူခွင့်အခြေအနေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စောင့်ကြည့်ခြင်းကိုခံရမှာအသေးချပါပဲဒါကလည်းသဘောဝကျပါတယ်ဘာကြောင့်လဲဆိုရင်ဆိုးရကနိုင်ငံတကာစံနှုန်းတွေနဲ့အညီလူခွင့်အခြေအနေတွေတိုးတက်ကောင်းမွန်လာဖို့မူဝါဒတွေရေးဆွဲချမှတ်ခြင်းပေမဲ့ဆိုးရနဲ့လက်တွေ့ကျကျပူးပေါင်းဆောင်ရွက်မဲ့စစ်ကောင်ဆောင်တွေကတတိတခြားရှောက်လန်းနေလို့ပါပဲထင်ရှားဆုံးချက်ကတော့စစ်ကောင်းဆောင်တွေဥဆောင်ရေးဆွဲထားတဲ့2008နာဂဲ့အခြေခံဥပဒေအရလွတ်လပ်စွာရင်းရေးသားမှုထုတ်လွှင့်မှုကိုပုံမှန်66ဂါကြီးနဲ့ကန့်သတ်ထားရုံမကတပ်မတော်ကကျူးလွန်ထားတဲ့ပြည်မှုမှန်သမျှနောက်ကြောင်းပြန်လည်တရားစွဲဆိုခွင့်မရှိစေရလို့ရေးဆွဲထားတဲ့အချက်ပါပဲအစိုးရကအမျိုးသားပြန်လည်တင်ပြရေးနဲ့ညီညွတ်ရေးအတွက်အားကျိုးမှန်တဲ့ဆောင်ရွက်နေတဲ့တပ်မတော်ကလည်ရင်နဲ့ပါဘုံသွားကျဲနေတယ်ဒီချက်ကအစိုးရနဲ့ပူးပေါင်းဆောင်ရွက်လို့စိတ်မရှိခြင်းကိုထင်ထင်ရှားရှားပြသရာရောက်နေတယ်လို့ယူဆမိပါတယ်အစိုးဆုံးကတော့စစ်ရှောင်ဒုက္ခသည်တွေကိုအစိုးရနဲ့အရက်ဖတ်လူမှုအဖွဲ့အစည်းပေါင်းစုံကပေးမဲ့အကူအညီတွေကိုနှစ်ဖက်လက်နက်ကင်ခေါင်းဆောင်တွေတားမြစ်နေတာဟာကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေကိုကျူးလွန်နေတာပဲလို့ယူဆမိပါတယ်။နောက်ဆိုရတဲ့အချက်ကတော့တပ်မတော်ကပြည်ထောင်ရေးအထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့နေသက်ရေးရာတွေကိုပါထိန်းချုပ်ထားတဲ့အတွက်လူခွင့်ချိုးဖောက်မှုတွေစင်ကဲဖြစ်နေအောင်မှာတော့အသေးချပါပဲခင်ဗျာ။
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်ဒီဟိုကိုအောင်မျိုးမင်းကိုလည်းမေးချင်ပါသေးတယ်ဆိုတော့ကျွန်တော်တို့ဒီလူခွင့်ရေးအခြေအနေတွေဟိုတိုးတက်ဖို့ဟိုနိုင်ငံတကာအတိုင်းအဝန်းကလက်ခံနိုင်တဲ့အခြေအနေမျိုးတွေဖြစ်ဖို့ဆိုရင်မြန်မာနိုင်ငံမှာအနေဆုံးအဆင့်အနေနဲ့ဘာတွေလုပ်ဖို့များလိုမလဲခင်ဗျာ
ကျွန်တော်တို့ဒီမစ်ဆန်ဟီလီဒီထောက်လာတဲ့ထဲမှာသူကမြန်မာနိုင်ငံအစိုးရကိုလူခွင့်နဲ့ပတ်သက်ပြီးဘာတွေလုပ်တင်တယ်ဆိုတဲ့တိုင်းတာထားတဲ့ benchmark policy လေးတွေသူချထားတာရှိပါတယ်အဲ့ဒါကသူ့ရဲ့ဒီနှစ်ထူကြတဲ့တာဝန်ဖြစ်တယ်။အဲ့ဒီမှာဆိုရင်သူ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေခုနပြောထားသလိုဖွဲ့စည်းပုံအခြေခံဥပဒေမှာလူခွေရေးရလုံဆောင်မှုတွေတားမြစ်ထားတဲ့ချက်တွေဒါတွေကိုပြောင်းထားတာရှိပြီလားဆိုတဲ့တိုင်းဒါတွေပါတယ်။နောက်တစ်ခါလက်လက်စာထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဥပဒေတွေပြောင်းထားတာရှိလာပြီလားဒါကိုတိုင်းဒါတာရှိတယ်။ခုနလိုကျွန်တော်တို့ဒီလေယာဉ်သိမ်းဆည်းမှုတွေညော့ပြီလားနိုင်ငံရေးကျင်းသားကိစ္စတွေပါတယ်ဖြစ်ပြီလဲအမျိုးသမီးနဲ့လူနည်းစုနဲ့ပတ်သက်ပြီးတော့ဘယ်လိုအခြေအနေရှိတယ်တိုင်းတာလာရှိတယ်အဲ့တော့ဒီ benchmark လေးတွေကအမှန်တော့ကျွန်တော်တို့တိုင်းပြည်ကိုလူခွေတိုးတက်အောင်အကြံပေးထားသလိုလိုက်နာတဲ့တော့အခြေခံချက်တွေဖြစ်တယ်အဲ့တော့ဒီအမျိုးတွေကိုဘယ်လိုမျိုးလိုက်နာမလဲတစ်ချိန်တည်းမှာဘယ်လိုကာလမှာလိုက်နာမလဲဆိုတော့တိကျသော time frame ရှိသောလုံဆောင်မှုတွေကိုအကောင့်ထဲပို့မယ်ဆိုရင်တော့ ကျွန်တော်တိုင်းပြည်ရဲ့အခြေအနေလည်းကောင်းပါလိမ့်မယ်တစ်ချိန်တည်းမှာလည်းနိုင်ငံတကာကကျွန်တော်တို့ဘုံမှာတခါတလေတည်မှတွေကြောင့်တခါတလေလှုံ့ဆော်မှုတွေကြောင့်အာတချို့တည်နေပဲစိတ်ဝင်စားပြီးတချို့တော့အချက်တွေစိတ်ဝင်စားမှုရှိနေတဲ့အချက်ကိုလည်းဘယ်ပေါင်းစုံမှာဒါတွေလိုအပ်ပါတယ်ဆိုတဲ့အချက်ကိုတက်တည်ပြပြီးတော့တိုးတက်အောင်လှုံ့ဆော်နိုင်မှာဖြစ်ပါတယ်ဗျာအဲဒါကြောင့်မလို့ကျွန်တော်တို့ကတကယ်လို့မြန်မာနိုင်ငံရေးကိုနိုင်ငံတကာအရေးပါရင်ဒါနဲ့ပတ်သက်ပြီးတော့တကယ်ကိုလက်တွေ့ဆောင်ရွက်နေပါတယ်တကယ်ကိုအလေးထားပြီးတော့ကိုယ်စွမ်းဉာဏ်စွမ်းနဲ့စိတ်တက်ပိုင်းဆိုင်ရာရလှုပ်ဆောင်နေပါလေဆိုတက်တည်ပြအောင်ဒါတွေကိုကျွန်တော်လှုပ်ဆောင်သွားဖို့မဖြစ်မနေလိုအပ်နေပါပြီ
။ဟုတ်ကဲ့ကျေးဇူးပါ။မမ်မီစပယ်ဗျူရဲ့သဘောထားလဲဟိုချင်းယုံဆွေးနွေးပြပါအောင်ခင်ဗျာ။ဆိုတော့ဒီနိုင်ငံတကာနဲ့ကားနေပြီးလက်ခံနိုင်တဲ့အခြေအနေမျိုးဖြစ်ဖို့ဆိုရင်မနိုင်ငံရဲ့လူခွင့်ရေးမှာတိုးတက်ဖို့အတွက်ကအနေဆုံးအစ်င်နေနဲ့ကျွန်တော်တို့ဘာတွေများလုပ်သင့်တယ်လဲခင်ဗျာ
။အခုကတော့အခုလိုမျိုးဒီလူခွင့်ရေးအကြီးအကဲတွေလို့ပေါ့နော်။ဟိုသူတို့တွေကိုသူတို့အနေနဲ့တွားရောက်လေ့လာပြီးတော့ကြည့်ရှုလို့တဲ့အခုတစ်ခေတ်ဒါကံပြည်သူတွေနဲ့တွေ့ဆုံပြီးတော့ဟိုဆွေးနွေးလို့တဲ့အဲအသိစားတွေကိုအတမကတ်တက်ချက်တွေမလုပ်သေးနဲ့ပေါ့နော်ဆက်ကြည့်ပေးတင်ပါတယ်။နောက်တစ်ခုကတော့ UDR လို့ခေါ်တဲ့ကျွန်တော်တို့ Junior Chapter ပြည်ရောတဲ့ review ပေါ့နော်ဒီလူ့ဆိုင်ရေးရှင်တွေနဲ့ပတ်သက်ပြီးတော့အဲ့ဒီဒီမနက်ကဆိုရကလည်းပြင်ဆင်ရတယ်လို့နိုင်ငံတကာအစိုးရတွေကလည်းဒီမနက်ကတည်းကရှိတဲ့လူ့ဆိုင်ရေးရှင်တွေကိုသိတဲ့ကောင်းပေါ်တာအကြံပြုတဲ့တိုက်တွန်းချက်တွေပြီးထားတာရှိပါတယ်ပေါ့နော်။အဲ့ဒီအရာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလူ့ဆိုင်ရေးနဲ့ပတ်သက်ပြီးဆက်ဆောင်ကြတယ်။ရတဲ့လူမျိုးဆက်ပြီးနေကြတယ်။နိုင်ငံအစိုးရရဲ့လူ့ဆိုင်ရေးအခြေအနေတွေကလည်းအောင်လောက်ဆောင်မှုအခြေအနေတွေကိုကျွန်တော်တို့ကလည်းစောင့်ကြည့်နေတာအထက်မှုတွေအပြင်ကစာချုပ်ပေးမှုတွေလည်းရှိပါတယ်။အဲ့တော့ဒီနိုင်ငံတကာအစိုးရအနေနဲ့သူတို့ဟိုဒီမြန်မာနိုင်ငံအစိုးရပေါ်မှာလူ့ဆိုင်ရေးအခြေအနေတွေကိုတက်ကောင်းမွန်လာအောင်ပြီးထားတဲ့သူတို့ရဲ့အိုက်ကွန်ကျပ်ချက်ကြည့်လို့မနည်းလိုက်ပို့ပါဘူ
း။
ပေါင်းလို့အလုပ်ပို့ပို့ပါတယ်ပေါ့နော်
။ဟုတ်ကဲ့။
အဲ့လိုမှားတော့မြန်မာလေ။အဲ့လိုကျွန်တော်တို့ဟာဟိုနိုင်ငံတကာကပြီးတော့ဒီတွင်းကရောဒီပါရောပေါ့။အဓိကကတော့ဒီပြည်သက်ဖြစ်သွားတဲ့ data တွေနဲ့လူ့ဆိုင်ရေးစိုးပွားမှုတွေရှိတဲ့နေရာတွေကိုလွတ်လပ်လပ်ပေါ့။ဒီတွင်းဟိုရယူပိုင်ခွင့်ပေါ့လေ
။ဟုတ်ကဲ့။
ဒီတွင်းကဒီတွင်းကိုပြပိုင်ခွင့်တွေရှိမှာလေ။ကျွန်တော်တို့ဒီတွင်းကရောဒီပါကရောဘာနိုင်ငံမှာရှိတဲ့လူ့ဆိုင်ရေးစိုးပွားမှုအခြေအနေတွေကိုသိနိုင်မှာဖြစ်တယ်။အဲ့လိုပုံစံနဲ့ကျွန်တော်တို့ထပ်ထပ်ထောက်ကကြည့်လို့ပါတယ်။ဟိုဥပဒေတွေနဲ့ပေါ့နော်။ကန့်တတ်ဆုတ်ချက်ထားမယ်။ပြီးတော့ဒီတည်င်းသမားတွေကိုပုံမူဆောင်ရွက်ပေးတဲ့ data ခံတွေကိုစမ်းစုရ။ဒါမှမဟုတ်ရင်လည်းအာဒီအနေနဲ့ပြည်လာလေရှိနေဆိုရင်လည်းအဲ့လူ့ဆိုင်ရေးစိုးပွားမှုအခြေအနေတွေကိုဒီကြီးပါကတည်းကမပါဘူး။ဒီရင်းကပါသိနိုင်တဲ့အခွင့်အရေးတွေရမှာမဟုတ်ဘူးပေါ့နော်။
ဟုတ်ကဲ့
။ဒီတင်မှာတော့တည်င်းလွတ်လပ်မှုကိုစီစဉ်ဆက်ပေးဖို့ပေါ့လေ။အဲ့ဒါကိုလည်းအားလုံးစိုက်တင်ပါအင်းလေး။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီအစီအစဉ်ဆုံးသတ်ခင်မှာဥမင်းလွင်ဦးသဘောထားလည်းပြောပါအောင်ခင်ဗျာကျွန်တော်နိုင်ငံတကာလက်ခံနိုင်တဲ့အစီအမျိုးဖြစ်ဖို့မြန်မာနိုင်ငံဘက်ကဘာတွေများလုပ်ဖို့လိုမလဲ
နိုင်ငံတကာလက်ခံနိုင်တဲ့အစီအမျိုးဖြစ်ဖို့အတွက်မြန်မာနိုင်ငံဘာလုပ်ရမလဲဆိုတော့လူ့အခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်တာရယ်အာဏာပိုင်အဖွဲ့အစည်းတွေဖြစ်တယ်အဲ့တော့အာဏာပိုင်အဖွဲ့အစည်းတွေကမိမိပြဋ္ဌာန်းထားတဲ့ဥပဒေကိုမိမိကိုယ်တိုင်ပြဋ္ဌာန်းလိုက်တာပြီးတော့ဆောင်ရွက်ဖို့လိုတယ်ဆိုတာကိုအစိုးရကိုယ်တိုင်ကကျင်းကြောင်ကြမှတ်ပြီးတော့လေးလေးနက်နက်နဲ့ဆောင်ရွက်ပေးဖို့လိုတယ်။နောက်ပြီးတော့တခါအဲ့ဒီလိုချိုးဖောက်တဲ့အဖွဲ့အစည်းတွေရှိလာပြီဆိုလို့ရှိရင်ကျန်တဲ့အစိုးရဝင်ကြီးဌာနတွေအားလုံးကပူးပေါင်းပြီးတော့ဒီမှားနေတဲ့ကိစ္စရပ်တစ်ခုကိုလမ်းအမှန်ပေါ်ပြန်ရောက်အောင်ဝိုင်းဝန်းပြီးတော့ပြည်ပြင်းတွန်းတင်တဲ့အခြေအနေမျိုးရောက်နေပြီလို့ကျွန်တော်ကတော့မြင်ပါတယ်။ဥပမာအချင်းပြောရရင်ကျွန်တော်တို့ဒီရွယ်မြောက်ပြီးတဲ့ကလေးငယ်တွေမိစ္ဆာညီမချင်းခံရတဲ့ကိစ္စလူပုံကူးချင်းခံရတဲ့ကိစ္စသားရဲ့ကိစ္စရဲ့ဒီမှာအာဏာပိုင်အဖွဲ့အစည်းတွေတော်တော်များများပါဝင်ပတ်သက်နေတာဖြစ်တယ်။အဲ့တော့အဲ့ဒီလိုပါဝင်ပတ်သက်နေတဲ့အခါမှာဘယ်သူမှမထုတ်ရဲမဖြေရဲဖြစ်နေတဲ့အခါမှာတက်ဆိုင်ရာလူမှုဝန်ထမ်းဝန်ကြီးဌာနနော်ဥပဒေဌာနအစားတဲ့ဌာနတွေကနေပြီးတော့မှားနေတဲ့ဥပဒေမှန်အောင်တဲ့တဲ့မှမလုပ်ရင်းမှုလူနေတဲ့အခြေအနေမျိုးရောက်နေပြီလို့ကျွန်တော်တို့မြင်ပါတယ်။အဲ့တော့ဒီနေ့ပဲကျွန်တော်သတင်းတစ်ပုဒ်ဖတ်ပါတယ်။အရင်တုန်းကနဲ့မတူတဲ့သတင်းပေါ့နော်။မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကရခိုင်နှုန်းကတိုင်နေဆိုမှသူကအမှုဖွင့်ပြီးတော့အရေးယူပြီးတော့အခုတော့တိုင်တိုင်မတိုင်တိုင်လူ့အခွင့်အရေးချိုးဖောက်မှုတွေတွေ့ပြီဆိုလို့ရှိရင်အရေးယူဆောင်ရွက်သွားမှာဖြစ်တယ်ဆိုတဲ့မင်္ဂလာသတင်းကျွန်တော်ဒီနေ့ဖတ်လိုက်ရတော့ကိုမျက်စီတော်ကိုမယုံဘူးဖြစ်သွားတယ်ဗျ။အဲ့တော့အစိုးရကိုယ်တိုင်ကလည်းအဲ့ဒီလိုမျိုးအမြင်တွေပြောင်းလဲလာဖို့အတွက်တက်ဆိုင်ရာဝန်ကြီးဌာနတွေကိုတွန်းအားပေးခြင်းအပြင်နိုင်ငံတကာရဲ့အမြင်မှာမြန်မာနိုင်ငံရဲ့အစိုးရရဲ့အုပ်ချုပ်ပုံစနစ်ကရုံလုံးပေါ်ပြီးတော့လှပလာလိမ့်မယ်လို့ကျွန်တော်ကတော့ဒီလိုပဲအကြံပြုနေပါတယ်။
โอเคเจซุทูติมาเลยครับอาชาลุขุนยีคอมมิชันก็อุเมนลวินดีลุขุนยีลุชาตุดูဖြစ်တဲ့แมมเมสเวลวิวนาวญีญาญีမြန်မာဘက်ကကိုအောင်မျိုးမင်းတို့အပြင်စာနဲ့ပေးဖို့ဆွေးနွေးတဲ့ပုံကိုယ်တွေရောကိုယ်နဲ့ပတ်ဝန်းဆွေးနွေးရတဲ့လူတွေရောအားလုံးကိုအထူးเจซุတင်ပါတယ်ခင်ဗျာ